ကာဇာကမ်းမြောင်ဒေသဒီတောင်ပိုင်းရာဖာနယ်ဇက်ကိတ်ကနေပြီးတော့နိုင်ငံသားဒါနဲ့နိုင်ငံသားပတ်စပို့နိုင်ငံကူးလက်မှတ်ကိုင်းဆောင်သူပါလက်စတိုင်းတွေဒီကနေ့ကြာသပတေးနေ့မှာလည်းအီဂျစ်နိုင်ငံကကိုထွက်ခွာသွားခဲ့ကြပါတယ်။အစ္စရေးအီဂျစ်နဲ့ဟာမတ်ဆက်သွေးကြွအဖွဲ့ကိုဂျားဝင်ညှိပေးတဲ့ကတ္တာနိုင်ငံတို့ဂျားမှရထားတဲ့သဘောတူညီမှုအရနိုင်ငံသားတွေနဲ့ဒီပြင်းပြင်းထန်ထန်ဒဏ်ရာရထားတဲ့ပါလက်စတိုင်းတချို့ဂါဇာဒေသတွေကနေထွက်ခွာနေကြတာဖြစ်ပါတယ်။American passport ကိုင်ဆောင်ထားသူတွေလည်းဂါဇာကမ်းမြောင်ဒေသတွေကနေထွက်ခွာနိုင်ဖို့ကြိုးစားဆောင်ဆိုင်ခဲ့ကြပါတယ်
။ I came down to Gaza about 6-7 months ago. I came down to spend Ramadan with my family, but since
သူချစ်ခင်ရင်းနှီးသူတွေကိုထားခဲ့ရတဲ့အတွက်ဂါဇာကနေထွက်ခွာသွားရမှာကိုဝမ်းမသာနိုင်ဘူးလို့ American နိုင်ငံသား Palestine ဝယ်ပွား Susan Sico ကပြောပြနေတာပါ။သူထားခဲ့ရသူတွေကိုဘယ်တော့မှပြန်တွေ့ရမယ်ဆိုတာမသေးကြကြောင်းနဲ့ပါလက်စတိုင်းဘက်မှဘယ်သူမှလုံခြုံမှုမရှိကြောင်းပြောပြနေတာဖြစ်ပါတယ်။သူဆိုရင်ဂါဇာကနေထွက်ခွာသွားနိုင်ဖို့ကြိုးစားနေတာအခု9ချိန်မြောက်ဖြစ်ပါတယ်။အမေရိကန်နိုင်ငံသားအယောက်400လောက်နဲ့သူတို့ရဲ့မိသားစုတွေကိုဘေးလွတ်ရာကယ်ထုတ်နိုင်ဖို့ကြိုးစားနေတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားထားပါတယ်။ဘတ်စကားနှစ်စီးစာနိုင်ငံသားပတ်စပို့ကိုင်ဆောင်ထားသူတွေအီဂျစ်နိုင်ငံဘက်ကိုဒီကနေ့သွားနိုင်ခဲ့တယ်လို့ပါလက်စတိုင်းနယ်ချက်ဖြတ်ကျော်ရေးဆရာဌာနက AP သတင်းဌာနကိုပြောပါတယ်။သဘောတူညီမှုအရအမေရိကန်၊ဗြိတိန်၊ဂျပန်၊အင်ဒိုနီးရှားစတဲ့နိုင်ငံစုံကဒီနိုင်ငံသားသား400လောက်ဗုဒ္ဓဟူးနေတဲ့ကအီဂျစ်နိုင်ငံဘက်ကိုဖြတ်သွားနိုင်ခဲ့ကြပါတယ်။တည်င်းနှစ်ပတ်အတွင်းမှာဂါဇာကမ်းမြောင်ဒေသထဲမှာရှိနေကြတဲ့နိုင်ငံသားပတ်စပို့ကိုင်ဆောင်ထားသူ8500လောက်ဘေးကင်းရာကိုထွက်သွားနိုင်မယ်လို့ဂါဇာဒေသကိုအုပ်ချုပ်သူတွေကကြေညာထားတဲ့အကြောင်းတတမန်အတိုင်းဝိုင်းကိုကိုးကားပြီးတော့ Reuters သတင်းမှဖော်ပြပါတယ်။အစ္စရေးတို့တိုက်ခိုက်ခဲ့တယ်လို့ဝေခံထားတဲ့ဒလာဘီယာဒုက္ခသည်စခန်းတိုက်ခိုက်ခံရမှုမှာပါလက်စတိုင်း195ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဟာမတ်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုဟာဆက်ရစပွဲမှုမြောက်နိုင်တယ်လို့လူခွင့်ရေးဆရာကုလသမဂ္ဂအရာရှိတွေကပြောကြားထားပါတယ်ဟာမတ်စစ်သွေးကြွအဖွဲ့ကိုအပြုတ်ချေမှုန်းမယ်လို့ကြေညာထားတဲ့အစ္စရေးဘက်ကလည်းပါလက်စတိုင်းဒေသတွေအပေါ်တိုက်ခိုက်မှုတွေကိုဒီနေ့လဲဆက်ပြီးတော့လုပ်နေကြပါတယ်ရှင်